American dollar နဲ့မြန်မာကျပ်ငွေလဲလှယ်နှုန်းမှာဒေါ်လာတန်ဖိုးနည်းနည်းပြန်ကျလာပြီမဲ့73စီဈေးနှုန်းတွေကတော့ဆက်ပြီးတက်နေသေးဖြစ်ပါတယ်။ဈေးတက်နေပြီမဲ့73စီကိုအရှုံးခံပြီးရောင်းချနေရတာလို့မြန်မာနိုင်ငံ73စီတင်သွင်းဖြန့်ဖြည်းရေးအသင်းတာဝန်ရှိသူကပြောပါတယ်။ဒီလို73စီဈေးတက်နေတာကြောင့်တည်ယူပို့ဆောင်ရေးလုပ်ငန်းတွေအကျပ်အတည်းနဲ့ရင်ဆိုင်ရနိုင်တယ်လို့လုပ်ငန်းရှင်တွေကပြောကြပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြပေးထားပါတယ်။
ဒေါ်လာငွေကစားရသူတွေကိုရေးယူပြီးရဲ့နောက်ပိုင်းဒေါ်လာဈေးက1550ဝန်းကျင်လောက်ပြန်ကျလာရဆိုပေမဲ့လောင်လာစီဈေးကဆက်ပြီးတက်နေလို့လောင်လာစီကစားရသူတွေကိုလည်းစစ်စေးမင်းမြန်းလာရေလုံးတင်တယ်ဆိုပြီးဝေဖန်မှုတွေမြင့်တက်နေပါတယ်။ပြည်တွင်းမှာလောင်လာစီဈေးနှုန်းတွေမကျပေမဲ့စီတင်သွင်းဖြန့်ပြီးရောင်းချရသူတွေအနေနဲ့အတိုင်းအတာတစ်ခုထိအရင်ဈေးအောက်ကိုလျှော့ချပြီးရောင်းချနေတဲ့အခါမျိုးလည်းရှိနေရလို့မြန်မာနိုင်ငံ73စီတင်သွင်းဖြန့်ပြီးရောင်းချရတဲ့အသင်းအတွင်းရင်းမှုဦးဝင်းမြင့်ကပြောပါရစေ။ဟု
တ်ကဲ့ပါဘာလို့ဆိုကျွန်တော်တို့ဒီစီဈေးနှုန်းကိုတွက်ချက်တဲ့အခါမှာလက်ရှိဖြစ်ပေါ်နေတဲ့ဒေါ်လာငွေလဲနှုန်းလက်ရှိဖြစ်ပေါ်နေတဲ့စီဈေးကိုကျွန်တော်တို့ပြပါရစေ။အရင်တော့ကကျွန်တော်ဝယ်ခဲ့တဲ့ဈေးကြည့်ပါလေဆိုတဲ့အကြောင်းနဲ့လည်းထက်မတွက်ပါဘူး။ဒါ၄ရက်နေ့ဈေးတစ်ခုဖြစ်နေဆိုရင်ကျွန်တော်လက်ကားဈေးမှာ 1.35% လောက်ကျွန်တော်တို့က minus ဖြစ်နေတယ်။ဆိုတော့အဓိကငွေဈေးနဲ့ပြောမယ်ဆိုတော့ငွေဈေး1545ကျပ်လောက်ဖြစ်တဲ့အချိန်မှာတော့မှပဲဒီတပတ်လုံးကျွန်တော်တို့ကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့အမျက်ရခိုင်နှုန်းဖြတ်တဲ့ဟိုရက်ကတော်တော်လေးနည်းပါလေ average နဲ့ကြည့်မယ်ဆို 0.36 ဒါ minus ပါလက်ကားမှာလည်းပဲနဲ့တက်လီမှာလည်းပဲ -3.65 margin ဆိုပြီးတာပထမအပတ်မှာဖြစ်ပေါ်ပါလေအဲ့တော့ပြောချင်တာကတော့ကျွန်တော်တို့ကဒီငွေဈေး1530 40မှာတဲ့ဘူးကကျွန်တော်တို့ရောင်းတဲ့ဈေးတွေဒီဟိုပေါ့နော်ကျွန်တော်အရင်မရတဲ့ဈေးဖြစ်တဲ့ရက်ကတော်တော်လေးများနေတဲ့အနေအထားလေးရှိတာတွေ့ရမှာဖြစ်ပါတယ်
73စီဈေးကွက်ကပြည်တွင်းကုမ္ပဏီတွေကပဲဈေးကွက်ကိုအဓိကကန့်ကွက်ထားတာဖြစ်ပါတယ်။စင်ကာပူကအမှန်တကယ်ယူရဲ့တန်ဖိုးထက်ဈေးကြီးနေပြီးနိုင်ငံတကာလောင်စာစီကုမ္ပဏီတွေကိုအပြိုင်ဆိုင်ခွင့်ပြုဖို့လိုတယ်လို့လည်းအများစုကသုံးသပ်ပါတယ်။အခုလို73စီဈေးတွေတက်နေရကြောင်းကုန်စီပို့ဆောင်ရေးနဲ့ခီးသွွားလုပ်ငန်းကိုလည်းအထိုက်လျောက်ထိခိုက်မှုတွေရှိနေပါတယ်။JJ Express ခီးသွွားလုပ်ငန်းကတောင်းရှိသူတို့ဖြစ်တဲ့ဦးမြင့်ဦးကအခုလိုပြောပါရယ်
။စီဈေးကပူကုန်သွားတာပေါ့။ဆိုတော့ပူကုန်သွားတယ်။တဖြည်းဖြည်းဆိုရင်အခုလိုတပင်းကတော့ကုန်သွားပြီထင်တယ်။ပူပူများသွားပြီပေါ့။ဒီတက်ဖို့ကြောင့်လည်းကျွန်တော်ကခက်နေတာ။ကြောင်းကြောင်းတွေထောင်းနေတော့နည်းနည်းတော့အကျက်တော့ရှိနေတာ။ဒါပေမဲ့အခုလောဆယ်ကကားရီရတယ်။မိုးရင်းပဲဆိုတော့လူတန်းနေတော့တိတ်တော့မတိတာကြီးပေါ့နော်။ပုံရိပ်ရဒီမှာဒီလိုတည်းဖြစ်ပေါ့ကျွန်တော်မြင်ရတာ။ဒီပြီးကြားမခံနိုင်တဲ့ခါကျတော့လေ
အဂုလာစာပေးမှာဒေါ်လာကိုမြန်မာကျပ် 1400 ဝန်းကျင်ရှိခဲ့ပြီး 92 အောက်တိန်းလီတာကို 900 ကျပ်ပါအမေရိကန်နဲ့တရုတ်ကုန်သွယ်ရေးမညီမျှမှုပြဿနာကကမ္ဘာနိုင်ငံများစုကိုရိုက်ခတ်ခဲ့ပြီးစီးပွားရေးမတည်ငြိမ်သေးတဲ့မြန်မာနိုင်ငံအနေနဲ့ပို့ပြီးအထိနာခဲ့လို့စတင်မာ20လောက်မှာဒေါ်လာဈေးက1650လောက်ထိအမြင့်ဆုံးဖောင်းပွားခဲ့ပါတယ်ဒေါ်လာနဲ့ဝယ်ယူရတဲ့လောင်းလာစီဈေးနှုန်းလည်းလိုက်တက်ခဲ့ပြီး 92 အောက်တိန်းလီတာကိုကျပ် 1050 လောက်ထိတက်ခဲ့ပါတယ်ဒီနေ့ရန်ကုန်လောင်စာစီဈေးနှုန်းကတော့92အောက်တိန်းတလီတာကို1035ကျပ်95အောက်တိန်းတလီတာကို1085ကျပ်ရှိပြီးပရီမီယံဒီဇယ်ကတော့တလီတာကို1095ကျပ်ရှိပါတယ်။ကျန်တဲ့တိုင်းနဲ့ပြည်နယ်တွေမှာဒီတက်ပို့ပြီးဈေးများပါတယ်။ဒေါ်လာဈေးကတော့ဒီနေ့အတွက်ဘိုးဘန်တက်မှတ်တဲ့နှုန်းကတော့1560ကျပ်ဖြစ်ပြီးပြပပေါက်ဈေးကတော့1520ဖြစ်ပါတယ်။